ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်အတွင်းဖြစ်ပွားတဲ့စီရေးပဋိပက္ခတွေတလနီးပါးကြာမြင့်လာချိန်မှာတိုက်ပွဲတွေဟာဟော်ပုံးမြို့နယ်ဘက်အထိကျယ်ပြန့်လာနေပါတယ်။လက်တလောဟော်ပုံးမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်
။ဆာဇန်ကူရဲ့အပေါ်ပုံးအဲပါ။ပုံးအဲမှာမနေ့ကလေးဖြစ်တယ်ဒီမနေ့လည်းထပ်ဖြစ်တယ်။ဒီနေ့ကကျတော့ဇော်ပိုင်းတို့ကမိုင်းတော်ရဲ့အမြောက်ဘက်ခင်းနေရွာရဲ့ဝမ်ဆလောင်းရဲ့ဟိုပါတော့အဲ့မှာပြောရရှိတယ်အဲ့ဒီနံပေါ်ခန်းနံပေါ်ခန်းခင်းနေရတောင်ထဲနော်မအဲ့ဒီပြောမှာတော့တိုက်ပွဲတော့မဖြစ်ဘူးအဲ့ဒီဟွာစစ်တပ်ကတော့လည်းနဲ့ကြီးနေနေထူနေတာတချို့ဟွာဒေသခံတွေကတော့ကြောင်းလာရွှေ့လာတော့ရှိနေတယ်အခုတော့ကျွန်တော်ကြားလာကတော့20ရက်နေ့ကလေးကကျွန်တော်တို့ဒီမိုင်းပုံတရာတစ်ချိန်ပြိတ်တယ်ဒီနေ့လည်းတစ်ချိန်ဖြတ်ပြိတ်ပြီ
ဒီကနေ့တိုက်ပွဲဖြစ်ပွားတာကြောင့်စစ်ကောင်စီနဲ့ PNA ပြည်သူစစ်ကဟိုပုံးနဲ့မိုင်းပုံအကြားမှာမော်တော်ယာဉ်အသွားအလာတွေကိုပိတ်ခဲ့ပါတယ်တောင်ကြီးလွိုင်လင်မော်တော်ယာဉ်လိုင်းကတာဝန်ရှိသူတူကတော့နေကင်းတနားရီလောက်ကစပိတ်ခဲ့ကြောင်းပြောပါတယ
်ဟုတ်တယ်ဗျာပိတ်ပိတ်တယ်ဗျာဟုတ်လွိုင်ကဲတနားရီလောက်ကစပိတ်တယ်ဗျာဒါပေမဲ့ချစ်တယ်လို့ပြောလို့ပိတ်ရတာဗျာဟိုပုံးနဲ့အေးမိုင်းပွင့်ကြလို့ပြောတယ်ဗျာမိုင်းပွင့်တကားပိတ်တယ်ဒီကဲအေးဟိုပုံးကစပိတ်တယ်ဗျာ
လမ်းပိတ်လိုက်တာကြောင်းတောင်ကြီးကျိုင်းတုံပြည်တော်စုကားလမ်းမှာတွန်းလာနေတဲ့မော်တော်ယာဉ်အစီး200လောက်ပိတ်မိနေခဲ့ကြောင်းနဲ့ညနေ3နာရီခွဲလောက်မှာတော့မိုင်းပုံမြို့နယ်တဲကိုစဝင်ကွင်းပြုတ်ခဲ့ကြောင်းလန်ခီမှာပိတ်မိနေသူတူဦးကပြောပါတယ်
။ဟောကြည့်နေလိုက်မိုက်ပုံမြို့ဝင်ပေါ့။တနားရက်တည်းပိတ်မိနေတာဗျ။အဲ့ဒါထိုက်ပွဲပေါ့နော်။ထိုက်ပွဲတော့လက်လက်ကြည့်ရဲနောက်ထူတာ။ကိုတောင်ထူလိုက်ဒီတောင်ထူလိုက်တောင်ပေါ်ပဲထူကြတာ။ဒါနဲ့ကနတ်အငယ်တော့မကြားရဘူး။တို့ဒီကြားရနေတဲ့နေရာမှာလောက်ကြည့်လိုက်ရင်လမ်းမြည်တယ်။အဲ့မှာဟိုပုံးပြီးလို့ကြားတဲ့နေရာဆိုရင်အဲ့မှာဟိုမိတွေလောက်သွားတယ်။မြို့ထဲနေလက်လက်ကြည့်နဲ့လမ်းထူတာခင်ဗျ။ကြည့်ရတဲ့ပုံကအော်ဟိုကတစ်ဖက်ပဲထူနေရလေ။ကိုယ်ဆက်ကတော့မနေ့ကဖြစ်တဲ့ကွယ်ကွယ်ဆက်တယ်လေဒီနောက်ပေါ်မှာတော့ပြိမိနေတဲ့ဒီဓမ္မတွေအစိမ့်နေရကြတော့ရှိတယ်တကယ်အခုတော့ကားတွေပြန်ဖြစ်နေပြီဟိုမိုက်ကိုမြို့ထဲပြန်ဝင်နေတာ
ကားလန်းကိုတောင်ကြီးဘက်ကလာရင်ဟိုပုံးရေထွက်တဲ့နေရာမှာလဲပိတ်ခဲ့ကြောင်းနဲ့ကျိုင်းတုံဘက်ကလာရင်လွိုင်းလင်မှာလဲပိတ်ခဲ့ကြောင်းပြောပါတယ်ပုံမျိုးသားလူမျိုးရေးတပ် PNL ကတော့အင်္ဂါနေ့ကသူတို့စစ်ကြောင်းကိုစစ်ကောင်စီနဲ့အပေါင်းပါတပ်တွေကဟိုပုံးမြို့နယ်အတွင်းမှာတိုက်ခိုက်တာကြောင့်မနေ့7နာရီကနေညနေ9နာရီထိတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့တိုက်ပွဲပြီးရှင်းလင်းစဉ်မှာစစ်ကောင်စီနဲ့ပြည်သူ့စစ်အလောင်း9လောင်းနဲ့လက်နက်၄လက်သိမ်းဆည်းရမိခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်စစ်ကောင်စီနဲ့ PNA ပြည်သူ့စစ်တပ်ဖွဲ့တွေနဲ့ PNL အကြမ်းမှာပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကဟိုပုံးမြို့နယ်စံဖူးရွာမှာတိုက်ပွဲစတင်ဖြစ်ခဲ့တာပါအဲ့ဒီနောက် PNL နဲ့မဟာမိတ်အဖွဲ့တွေကစီဆိုင်မြို့ကိုသိမ်းယူခဲ့တဲ့နောက်တိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေခဲ့ပြီးအခုဆိုရင်တိုက်ပွဲတွေဟာဟိုပုံးနဲ့မိုင်းပုံဘက်တွေအထိဖြစ်ပွားလာနေတာဖြစ်ပါတယ်ဒီကနေ့မှလည်းစီဆိုင်မြို့နဲ့လွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေသေးဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီလ19ရက်နေ့ကစီဆိုင်မြို့ကိုပစ္စည်းပြန်တည်ယူတဲ့ရင်တန်းကိုစစ်ကောင်စီကလက်နဲ့ကြီးဒရုန်းနဲ့ပစ်ခတ်တာကြောင့်အရသား9ယောက်သေဆုံးခဲ့ကြောင်းဖော်ပြတဲ့ခေတ်သစ်မီဒီယာရဲ့သတင်းကိုတော့သတင်းမှဖြစ်ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ